Welcome to the Voice of America in Burmese.
Minglamane Kimase, Washington Review American Tangani, Natown Sette, Sunrise La Sechauye, Sunny Nakin Season Rego, Nemasano Jemene Chanaigani Kunanaiti, Linometer Naseli Lizen and Azette, Lanamita de Aguzerogani, Tolan Bini Babi, Jama Kimutaba, Dimenakin Terenego, Go Yemen Tone to Gilbia Bibame.ကမ္ဘာတလွား COVID-19 ကာယောဂါကြောင့်သေဆုံးရသူဟာတောက်ကြံနေမှာနှစ်တန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ
် Our world has reached a heart-wrenching milestone. The COVID-19 pandemic has now claimed 2 million lives.
ကမ္ဘာကြီးမှာအထူးကြေကွဲပွဲတမိုင်းမှတ်တမ်းတစ်ခုဖြစ်နေ COVID-19 ကာယောဂါနဲ့သေဆုံးရသူနှစ်တန်းဖြစ်သွားပြီဖြစ်ကြောင်းပြောသွားတာပါအခုလောက်အများပြားသေဆုံးရတာအတွက်ပိုးပြီးဆိုးစေတာကကမ္ဘာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်ဆိုတော့ကိုဝန်းနေစွာနဲ့တွေ့နေရကြောင်းနဲ့အခုသေဆုံးရသူနှစ်တန်းကိုအောက်မေ့တတိယရတဲ့အနေနဲ့ကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်တရုတ်နိုင်ငံဝူဟန်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှာဒီရောဂါကြောင့်သေဆုံးရသူကနှစ်တန်းဖြစ်သွားခဲ့တာပါဒါဟာကမ္ဘာတလွှားပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်ဖြစ်တယ်လို့သိပ္ပံဆိုင်ရာအောင်မြင်မှုတွေရှိပေမဲ့စီးလုံးမှုမရှိတဲ့အတွက်ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်။ဒီရောဂါကူးစက်မှုဟာအမေရိကန်နိုင်ငံမှာ23သန်းကျော်နဲ့အများဆုံးဖြစ်တယ်လို့တည်ဆုံးမှုကလည်း4သိန်းနီးပါးရှိနေတယ်လို့ John Hopkins State ကစစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်ကိုအမေရိကန်နိုင်ငံမှာတွေ့ရှိနေပြီဖြစ်ပြီးဒါဟာမတ်လလောက်မှဆိုအဓိကပြန့်ပွားတဲ့ပိုးဖြစ်လာနိုင်တယ်လို့American ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြံနေမှာသတိပေးထားပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အားလုံးကိုပိတ်ထားတော့မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Boris Johnson ကတောက်ကြံနေမှာကြေညာလိုက်ပါတယ်။ Britain နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်စစ်ဆေးထားတာကိုပြတ်သားမှာဖြစ်တဲ့အပြင်ကိုယ့်အကူတိကျခွဲနေတဲ့ self quarantine လဲဆက်ရနေရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်စစ်ဆေးမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလည်းပိုးမရှိတာတွေ့ရမှ quarantine ကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ Britain နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနေ့4နာရီမှာစတင်တည်ရောက်မှာဖြစ်ပါတယ်။ COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရအေးအေးယူမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်။နေဆက်တွေကိုအနည်းဆုံး February 15ရက်နေ့အထိပိတ်ထားနိုင်ခြေရှိပါတယ်။အစိုးရဘက်ကဒီရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်စတင်နေချိန်မှာပဲနိုင်ငံတွင်းကိုဗီဇာပြောင်းပို့တဲ့တွေဝင်မလာအောင်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ American နှစ်တော်ကို January 6ရက်နေ့ကဝင်ရောက်စီးနှင်းမှုအတွင်းအရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လုပ်ကြံဖို့ပါဆန္ဒပြသူတွေဘက်ကရည်ရွယ်ချက်ရှိတယ်လို့ဘိုးအစိုးရရှင်းနေတွေကအချက်တပြေးနေမှာပြောပါတယ်။တော်ကိုအတင်းဝင်ရောက်ဆင်းနေမှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေအတွက်တရားရင်ဆိုင်မှုစောင့်ဆိုင်းနေတဲ့ Jacob Anthony Chancellor ကိုဖမ်းဆီးဖို့အတွက် Arizona ပြည်နယ် Phoenix ကဗဟုအစိုးရရှေ့နေတွေကစစ်ပရင်းနေနှောင်းမိုက်မှာရှောက်ထားခဲ့တာဖြစ်ပါတယ်။ American အစိုးရရဲ့အရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လောက်ချံဖို့လွှတ်တော်ကိုဝင်ရောက်ဆင်းနေသူတွေလုံမှာကိုသူကထောက်ခံနေဆိုရဲခိုင်မာတဲ့တက်တဲ့အဖြစ် Chancellor ရဲ့ပြောကြားချက်နဲ့လှုပ်ဆောင်ချက်အပါဝင်အထောက်ထားတွေကိုအခုတင်သွင်းတဲ့ရှောက်ထားလွာထဲမှာဖော်ပြထားတယ်လို့ရှေ့နေတွေကပြောပါတယ်။ဌာနေတိုင်းသားတွေရဲ့ကျွဲကောင်းပါဝစ်စုံကိုဝစ်ပြီးကျွဲဂျုံနဲ့6ပေရှိလှန်ကိုဂိုင်းပြီးလွှတ်တော်ရဲကိုဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းတွေမှာတွေ့ကြရတာပါ။အခုချိန်ထိတော့သူ့ကိုလူမှုမငြိမ်မသက်ဖြစ်အောင်လုပ်မှုတရားရေးဆိုင်ရာအနှောက်အယှက်ပေးမှုတွေနဲ့တရားစွဲဆိုထားတာပါ။အချိန်တိုင်းအမှန်တရားပေါ်လာမယ်ဆိုတော့သူ့မှတ်စုကိုဒုသမရ Mike Pence အတွက်သူကအထက်လွှတ်တော်ခမ်းမာထဲမှာထားခဲ့ကြောင်းလဲတာဝန်ခံအရာရှိတွေကပြောပါတယ်လွှတ်တော်ရဲ့ဝင်ရောက်စီးနှင်းမှုနဲ့ဆက်နွယ်ပြီးဗဟုအစိုးရအရာရှိတွေဖမ်းဆီးထိန်းသိမ်းထားသူကအခုဆိုတရားကြုံနေပြီပါတယ်သမ္မတ Trump အစိုးရအဖွဲ့ချမှတ်ထားတဲ့အတိုင်း American တပ်သားတွေအီရတ်မှာချက်ထားမှုကို2500အထိရှော့ချတော့မယ်လို့ယာယီကာကွယ်ဝင်ကြီး Christopher Miller ကတောက်ချန်နေမှာပြောပါတယ်အခုလို American တပ်သားအရေးအတွက်ရှော့ချတာဟာအီရန်လုံခြုံရေးတပ်တွေရဲ့ဆွမ်းဆောင်နှံ့ရေးတိုးလာတဲ့ပုံမှာမူတည်လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်မှာအစိုးရအသက်တက်လာဖို့9ရက်လိုမှာပဲမီလာကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ IS စစ်သွေးကြော်ရဲ့ချင်းချောက်မှုအမြင်ကိုအခုခါမှာ အီရတ်တပ်တွေကိုင်းတွဲလာနိုင်စွမ်းရှိနေပြီဖြစ်တဲ့အတွက်ဒေသကိုချိန်မုံးရင်းမှာအကူအညီပေးဖို့ကာလတားရှိချထားခဲ့တဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချမှာဖြစ်ကြောင်းနဲ့ဒီလိုရှော့ချတာဟာအချိန်နဲ့တိုးတက်မှုတကယ်ရှိနေတာရဲ့ပြရုပ်ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်အာဖဂန်နစ္စတန်နိုင်ငံမှာလည်းတပ်သား2500ကျော်ကိုရှော့ချဖို့လှုပ်ဆောင်မှာဖြစ်ကြောင်းတောက်ကြနေမှာပဲမစ္စတာမီလာကကြေညာခဲ့တာပါ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 9.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနံပါတ်190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်တော်ရမ်ထွန်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 အတည်ပြုလူနာ913ယောက်ထပ်တိုးအတည်ပြုလိုက်တာကြောင့်အခုချိန်ထိကူးစက်သူစုစုပေါင်း 33,388 ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကသေဆုံးသူလူနာ14ယောက်ရှိတာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း 2,926 ယောက်ရှိပါတယ်။မနေ့တုန်းကဓာတ်ခွဲနမူနာ 12,955 ခုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြည်ကြတဲ့နှစ်မလာကစပြီးအခုချိန်ထိစစ်ဆေးပြည်စီခဲ့တဲ့ဓာတ်ခွဲနမူနာပေါင်း2,000ကျော်ရှိပါတယ်။ COVID-19 ကာယောဂါကာလရွေးကောက်ပွဲအပြီးတတိယကြိမ်ပြည်ထောင်စုအစဉ်လွှတ်တော်စည်းဝေးတွေစတင်တဲ့အခါသတင်းရယူနိုင်ရေးပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။သတင်းယူနိုင်ဖို့အတွက်နိုင်ငံခြားသတင်းမီဒီယာတွေအနေနဲ့သတင်းဌာနတစ်ခုကို2ဦးနှုန်းနဲ့သတင်းယူခွင့်ပေးမှာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ15ရက်နေ့ရက်စွဲနဲ့အသိပေးကြေညာထားပါတယ်။နေပြည်တော်အခြေစိုက်နိုင်ငံသားသတင်းမီဒီယာသမားတွေကိုဇန်နဝါရီလ29ရက်နေ့မှာစစ်ဆေးဖို့ရာထားပြီးနေပြည်တော်ပြည်ပနိုင်ငံသားသတင်းမီဒီယာသမားတွေကတော့ချမှတ်ထားတဲ့စည်းကမ်းတွေနဲ့အညီသတင်းတစ်ပတ်ကွာရန်တင်းဝင်ပြီးမှစစ်ဆေးခံရမယ်လို့ပြန်ကြားရေးဝန်ကြီးဌာနကနိုင်ငံသားသတင်းတောင်များအသိကိုပေးပို့တဲ့စာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်350အရေးပေါ်ချေငွေပေးအပ်ဖို့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတိပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းနှက်မှာအပူတပြင်းလိုအပ်ချက်တွေရှိနေတာကြောင့်အခုလိုဒုတိယအကြိမ်ချေငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာလို့လည်း IMF အဖွဲ့ရဲ့ဇန်နဝါရီလ13ရက်နေ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ် IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကမြန်မာနိုင်ငံအတွင်း COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးသက်ရောက်မှုတွေကိုရော့ပေါင်းအောင်လုပ်ပေးမဲ့နေတူကာကွယ်မဲ့အားနည်းသူတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့လည်း IMF ကပြောပါတယ်။အခု IMF ရဲ့ချေငွေကဒုတိယအကြိမ်မြောက်ချေငွေဖြစ်ပါတယ်။2020ပြည့်နှစ်ဇွန်လတုန်းကလည်းအမေရိကန်ဒေါ်လာ356.5သန်းချေငွေပေးရခဲ့တာကြောင့် COVID-19 ကုစားရေး IMF ကပေးရထားတဲ့ချေငွေပမာဏစုစုပေါင်းဒေါ်လာသန်း900ရှိပြီဖြစ်ပါတယ်။အခုဒီချိန်မှာလည်းမြန်မာနိုင်ငံရဲ့မြစ်တဲရက်ကန်ချက်ကိုအခြေခံပြီးအမှုဆောင်ပုဂ္ဂိုလ်ဖွဲ့ကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲပြီးIMF အဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှုဒါရိုက်တာမစ္စဟီရိုဖူရူဆာဝါရဲ့ထုတ်ပြန်ချက်မှာ COVID-19 ဒုတိယလှိုင်းကြောင့်မြန်မာစီးပွားရေးထိခိုက်နေပြီးအသွားအလာပိတ်ပင်တာခီးသွွားလုပ်ငန်းကျဆင်းတာနဲ့ကုန်ပစ္စည်းထုတ်ဖို့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာတွေဖြစ်ပေါ်နေတယ်လို့ပြောပါတယ်။အခုပေးရတဲ့ချင်းတွေက COVID-19 ကြောင့်အပူတပြင်းလိုအပ်နေတဲ့မြန်မာပန်းထားငွေကြေးအခြေအနေကိုကုစားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းမစ္စဟီရိုဖူရူဆာဝါကပြောပါတယ်ခင်ဗျ။တရုတ်နိုင်ငံရဲ့ smartphone company Xiaomi နဲ့တရုတ်နိုင်ငံရဲ့တတိယအကြီးဆုံးမြို့သားရေနံ 2.4 ရေ company အပါအဝင်တရုတ် company တွေကိုတရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုရဲဆွဲချက်နဲ့ American အစိုးရကအမိမဲစင်းမှာထည့်သွင်းလိုက်ပါတယ်။ Xiaomi နဲ့တရုတ်လေယာဉ်ကုသရေးဝန် company Comecto အပါအဝင်တရုတ် company ကိုကူကို American ကာကွယ်ရေးဝန်ကြီးဌာနကအခုလိုအမိမဲစင်းမှာထည့်သွင်းလိုက်တာကြောင့် American ရင်းနှီးမြှုပ်နှံသူတွေအနေနဲ့ဒီနှစ်နိုဝင်ဘာလအကုန်နောက်ဆုံးထားပြီးသူတို့ရဲ့ယင်းပြုံနယ်မှုတွေကိုရှုပ်ပြောင်းရမှာဖြစ်ပါတယ်။ American ဗန္ဒာရေးဝန်ကြီးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့တရုတ်မျိုးသားကမ်းလွန်ရေနံရှာဖွေရေး Corporation CNOOC ကိုလည်းအမြင့်မဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်။ American တို့ကအခုလိုတရုတ်ကုမ္ပဏီတွေကိုအမြင့်မဲ့စီးရင်သွင်းလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်
။特朗普政府泛化国家安全概念，滥用国家力量。
သမ္မတထရန်ကအမျိုးသားလုံခြုံရေးအတွေ့အခေါ်ကိုနေရာတကာမှာတုံ့ပြန်နေသလိုနိုင်ငံအာဏာကိုလည်းအလွဲသုံးစားလုပ်နေကြောင်းနဲ့တရုတ်ကုမ္ပဏီတွေပေါ်အကြောင်းရင်းမရှိဘဲထပ်တလဲလဲဖိနှိပ်ချုပ်ကျယ်နေတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောပြရာဇောင်းလီချန်ကဇန်နဝါရီလ15ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်တို့ကဈေးကွက်ရှင်ပြိုင်မှုအခြေခံမူတွေနဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစီမံရေးတွေကိုချိုးဖောက်နေတယ်လို့လည်းတရုတ်နိုင်ငံကဆက်ဆွဲပြောကြားခဲ့ပါရယ်ခင်ဗျ COVID-19 ကူးစက်မှုမြင့်တက်နေသေးတာကြောင့်2021ခုနှစ်ထဲတိုကျိုအိုလံပစ်ကျင်းပရေးကိစ္စဘာမှမဆိုဖြစ်သွားနိုင်တယ်လို့ဂျပန်အစိုးရအဖွဲ့ဝင်ဝန်ကြီးတူကပြောပါတယ်။
こういうコロナの状況ですから何があるかわからない。
လက်ရှိကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေအရဘာမှမဆိုဖြစ်သွားနိုင်ပါတယ်။ Columbia ကျင်းပရေးကော်မတီနဲ့နိုင်ငံတကာ Olympic ကော်မတီတို့အနေနဲ့ရှားကန်အရန်အစီအစဉ်တွေစီမံထားဖို့စဉ်းစားရမှာဖြစ်ပါတယ်လို့ဂျပန်အုပ်ချုပ်ရေးနဲ့ဥပဒေစည်းမျဉ်းပြင်ဆင်ရေးဆွဲရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ဒါပေမဲ့ Olympic ပွဲတော်ကျင်းပဖို့ဂျပန်နိုင်ငံကအခိုင်အမာပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ဝန်ကြီးတာရိုကိုနိုရဲ့ပြောကြားချက်ကဂျပန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေချိန်မှာ Olympic ပွဲတော်ကျင်းပရေးမရေမရာဖြစ်နေတာကိုဂျပန်အစိုးရတာဝန်ရှိသူတယောက်ကပထမဆုံးချိန်ဝန်ခံပြောဆိုချက်လည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာလောလောဆယ်တိုကျို area နဲ့တခြားဒေသကြီးဆက်တခုမှာအရေးပေါ်အခြေအနေကို February 9ရက်နေ့အထိကြေညာထားရပါတယ်။ပွဲတော်ကျင်းပရေးဥက္ကဋ္ဌယူရှီရိုမိုရီကတော့နောက်ထပ်အချိန်ရွှေ့ဆိုင်းရေးလုံးဝမဖြစ်နိုင်ဘူးလို့အင်ကာနေကပြောပါရယ်ပွဲတော်ကျင်းပရေးကိစ္စ February 1နဲ့မတ်လတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့ရှိတယ်လို့လည်းသူကပြောပါရယ်ခင်ဗျာ စနေနေ့မနေ့ကနောက်ဆုံးရသတင်းတွေကို Talking News နဲ့အတူတင်ဆက်ပေးခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမေပါရွေးကောက်ပွဲအနိုင်ရ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရပါတီအနေနဲ့မနေ့ကပြီးဆုံးခဲ့တဲ့ရှမ်းပြည်နယ်ခရီးစဉ်တဲ့အင်အားကြီး SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါဝင်အခြားတိုင်းသားပါတီတွေနဲ့တွေ့ဆုံခဲ့ရမှာထူးခြားခဲ့တာကိုနှစ်ဖက်ခေါင်းဆောင်တွေကိုမေးရမှာ NLD အတွင်းမှ၃နဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညိုက
ထူးခြားမှုလေးရတော့ဒီမှာသူတို့ခံစားချက်တွေလည်းပြောတာပေါ့ဗျာသို့တော်လည်းပဲရှမ်းပြည်မှာတိုင်းရင်းသားတွေကလည်းလက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိတယ်တိုင်းရင်းသားတွေကလည်းအများကြီးရှိတယ်မကွေးတိုင်းနဲ့ငစကြော၃၀လောက်ရှိတဲ့နေရာကြီးလေအကြီးကြီးလေတော့ဒီကြားထဲမှာလည်းပဲဒီ SNLD တို့အဖွဲ့မျိုးကလည်းပဲအစင်လာလက်ကြီးတယ်အများကြီးနိုင်ထားတဲ့အဖွဲ့ကြီးအဲ့ဒီအဖွဲ့ကြီးကလာပြီးတွေ့တယ်သူတို့လည်းပြန်လာယုံကြည်မှုတည်တယ်ဆွေးနွေးကြတယ်ဆိုတော့ဒီရှမ်းပြည်နဲ့ခရီးစဉ်ကမွန်နယ်ကရမှာမတွေ့ကြရတာကိုလွှမ်းမိုးပြီးတော့အောင်မြင်မှုရတယ်လို့ပြောနေတာပေါ့ဗျာ
ဒါပေမဲ့ SNLD အထွေထွေအတွင်းမှုနဲ့ပြောခွင့်ရဦးဆိုင်လေးကတော့
ပြောမှုလို့ပြောရရင်တော့ကျွန်တော်ဘက်ကဖြစ်ချင်တာဖြစ်တဲ့နယ်လို့ကျွန်တော်မြင်တဲ့အမြင်ကိုသွားရောက်ရှင်းလင်းခွင့်ရပြီမဲ့လို့တစ်ဖက်မှာကျတော့ mandate တွေပါမလာဘူးဆုံးဖြတ်ချက်ပေးနိုင်တဲ့ပုံစံမဟုတ်တဲ့ခါကျတော့ကျွန်တော်ပြောပြသမျှကိုတော့အကုန်လုံးရေးမှတ်ပြီးတော့မှရည်စီစီးဝေးပါတီထိပ်ပိုင်းခေါင်းဆောင်တွေကိုသွားရောက်ပြင်ပြပါမယ်ဆိုတဲ့အနေထားပဲရှိတယ်ပေါ့ session ပုံစံမျိုးတော့အပြာခံပြောနိုင်တဲ့အနေထားမျိုးတော့မရှိခဲ့ဘူးကြ
ာအလာတူ SNLD ဒုက္ခရဦးဆိုင်ညွလင်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပစက်မပါနရွက်သာပါတဲ့လူပုဂ္ဂိုလ်များနဲ့တွေ့ဆုံဆွေးနွေးခြင်းလို့မနေ့ကဝေဖန်ထားတဲ့အပေါ်မှာမေးရမှာဒေါက်တာအောင်မွညိုက
ကျွန်တော်တို့ကကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဘာမှအတော်ဒီပါမလာဘူးဥမာဖြင့်ပြောကြတာရှိတယ်ကချင်မှာလည်းပြောကြတာရှိတယ်နောက်ဒီမှာလည်းပဲဒီ SNLD နဲ့တွေ့တဲ့အချိန်မှာလည်းပဲပြည်တော်စုအဆင့်မှာရောပြည်နယ်အဆင့်မှာရောဒေသခံတိုင်းရင်းသားပါတီကလွှတ်တော်ကိုယ်စားလှယ်တွေကိုလည်းနေရာပေးစီခြင်းမှာတယ်ဆိုတာကိုပြောတယ်ကျွန်တော်တို့ကတော့ဟာစိတ်သာချပေးမယ်ဘာမှမပြောခဲ့ဘူးသူတို့ပြောတာကိုနှက်ချင်ကကြရင်စာရန်ပြုစုပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုပြရမယ်အဲ့ဒီကျွန်တော်တင်တဲ့ချက်ပေါ်မှာကြည့်ပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကလိုအပ်သလိုတုံ့ပြန်မယ်
အဲ့ဒီတော့အပြန်အလှန်ဆွေးနွေးတာမဖြစ်ပေမဲ့လေကိုဘက်ကထူးထူးခြားခြားပါတွေဆွေးနွေးပြီး NLD ဘက်ကတုံ့ပြန်သမျှကိုမေးရမှာတော့ဦးဆိုင်လေးက
NLD ရဲ့အနေထားကအမှန်ကောင်းနေပါရဲ့ဒီလုံးမိသားရဲ့ထောက်ခံမှုတွေရထားတဲ့ပါတီဖြစ်တယ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မျိုးသားညီညွတ်ရေးကိစ္စကိုသာစိတ်မမဦးတည်ပြီးတော့လုပ်မယ်ဆိုလို့ရှိရင်အချိန်ကောင်းတော့ဒီကိစ္စကိုအလေးနဲ့ထားပြီးလုပ်ပါလို့ကျွန်တော်တို့တိုက်တွန်းတာကိုဒီဘက်ကလည်းတင်ချမှတ်သားသွားရတဲ့စစ်ချက်မျိုးလို့ NLD မှာလည်းဒီ message ရသွားမှာဒါတော့ကောင်းတဲ့အချက်လို့ပြောလို့ရတယ
်အခုလို SNLD ဘက်ကပြောရမှာဘလို့ထူးခြားမှုရှိခဲ့တယ်လို့ခန်းစားရပါလေလို့မေးရမှာဒေါက်တာအောင်မွညိုက
SNLD ကတင်ပြတာတော့တကယ်ကိုပြည်တော်စုကြီးတစ်ခုလုံးအတွက်ကိုသူတို့ပို့ပြီးတော့အမြင်ကျေတယ်လို့ကျွန်တော်ထင်တယ်တို့နဲ့ NLD နဲ့တွေ့ဆုံရရင်ပြီးရောတို့ပါတီအောင်မြင်တယ်ဒါမျိုးအစားမကဘူးမတွေ့ကြရတဲ့တွေ့ဆုံဆွေးနွေးခွင့်မရခဲ့တဲ့ကြားနဲ့မုံပေါ်မှာသူကပြန်တွေ့ဖို့စူးစမ်းပေးစီခြင်းပါတယ်တဲ့ဒီပေါ်အောင်တယ်လို့ပေးဖို့လိုရင်လည်းသူစူးစမ်းပြီးမယ်အောင်မြင်စေခြင်းနဲ့စေရနာမြင့်တာထားတာတကယ်ကိုတိုင်းပြည်အတွက်ကောင်းတဲ့အလားအလာပဲဒါကိုရိုးတခုတည်းကြည့်တာမဟုတ်ပြည်တော်စုအကျိုးကိုကြည့်ရဲဆိုတာသိရတာမနေ့ကကျွန်တော်ကဝင်တာ
အဲ့ဒီတော့နောက်ထပ်ရောလက်ရှိတစ်ပြည်လုံးအတွက်အရေးပါတာဘာအဓိကဆွေးနွေးခဲ့ပြီးတုံ့ပြန်သမျှကိုမေးရမှာဦးဆိုင်လေးကပဲ
ပထမတစ်ချက်ကတော့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကို ဒါကအရင်ဘယ်ကနောက်ကျဆိုတာမဟုတ်ဘဲနဲ့တစ်ချိန်နဲ့တစ်ပြိုင်နက်လုပ်ဖို့လိုအပ်တယ်အဲ့ဒါအဓိကပြောပါမယ်နောက်တစ်ခုဖက်ဒရယ်ပြည်ထောင်စုလို့ပြောတဲ့နေရာမှာပြည်ထောင်စုရဲ့တရုတ်တကံကိုပေါ်ဆောင်တဲ့နေရာမှာအစဉ်တဒံတက်ကိုအနှစ်သာရကိုပို့ပြီးဦးစားပေးပြီးတော့တစ်ချိန်နဲ့တစ်ပြိုင်နက်လုပ်ဖို့ဆိုတာဒီနယ်ချက်ကိုကျွန်တော်အဓိကထားပြီးရှင်းပြတော့ဘုကကလည်းလိုလိုလားလားပဲရေးမှတ်ပြီးတော့မှခေါင်းဆောင်ပိုင်းကိုကျင်းပြပါမယ်ဆိုတာလေးရခဲ့တာ
ဒီပေါ်ရေးပါမှုကိုလည်းဒေါက်တာအောင်မိုးညူက
1989-90တုန်းက CRPD ပေါ့ဒီသလိုတော့ကိုစားပြုကော်မတီဘွားကလေးကိုကဒီမိုကရေစီအရေးကိစ္စဖက်ဒရယ်အရေးကိစ္စတွေကိုတပြိုင်တည်းဖော်ဆောင်ကြမယ်ဆိုပြီးတော့သဘောတူခဲ့တာတဲ့ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားတပြိုင်တည်းအကောင့်တွေဖော်မယ်ဆိုပြီးသဘောတူခဲ့ကြပါတယ်တဲ့ယခုလည်းပဲဒီမူတိုင်းပဲဆက်သွားခြင်းပါတယ်တဲ့
အဲ့ဒီတော့အခုလိုဒီ SNLD နဲ့တွေ့ဆုံမှုမှာပြဿနာမဖြစ်ပဲရှိခဲ့တာမျိုးနောက်ရှိခီးစင်မှာဖြစ်ဖို့ဘလို့အကြံပြုချင်ပါလဲလို့မေးရမှာဦးဆိုင်လေးက
ပုတ်ကူမိကြိုက်လုံးနဲ့အစားအချိန်ယူပြီးတော့မှ informal ပုံစံမျိုးနဲ့ကျူတီနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေနိုင်တာပေါ့နော်လက်ရှိမှာတော့ NLD ကအကူအညီညီလေးပုံစံမျိုးဆက်ဆံနေတယ်အဲ့တော့ဓာတ်ညီထားပြီးတော့မှရှင်းပြရမယ်ဒီဟာအဓိကမထားဘဲနဲ့အကြောင်းအရာကိုအဓိကထားရှင်းနေတယ်ဆိုလို့ရှိရင်တော့နောက်ထပ်ပို့ပြီးတော့မှရင်းချင်းညီတက်လာနိုင်တယ်ဆိုတော့ message တစ်ခုလည်းကျွန်တော်ပြည့်ပြည့်ချက်ရပဲပေးလိုက်နိုင်တယ
်ဒေါက်တာအောင်မွေးညိုကတော့ရှေ့ခီးစဉ်အတွက် NLD ဘိုးအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်စောင့်ရအောင်မှာဖြစ်ပေမဲ့အလားတူဆင်ပြေအောင်ကြိုပြင်ဖို့တော့အကောင်းအမြင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပါ
အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပုံမှုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံဆက်ဆံရေးပူအားကောင်းလာဖို့လုံခြုံရေးဆိုင်ရာဆွေးနွေးကမ်းမှာမြန်မာနိုင်ငံကဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။အမေရိကန်ဟိုနိုလူးလူးအခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာမှုစင်တာ APCSS ရဲ့အွန်လိုင်းအလုပ်ရုံဆွေးနွေးပွဲမှာမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဦးတောင်ထွန်းတက်ခဲ့ပြီးနိုင်ငံဆက်ဆံရေးအပါအဝင်ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအလေးထားဆွေးနွေးခဲ့ရပါမြန်မာအစိုးရစည်းရင်းတွေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနည်းနေပေမဲ့ကိုကာကိုလာအချိုးရီကုမ္ပဏီလိုအမေရိကန်နိုင်ငံကဓာတ်ရိုက်ရင်းနှီးမြှုပ်နှံတာမျိုးမဟုတ်ဘဲစင်ကာပူကနေလှည့်ပြီးတွယ်ဝိုက်ရင်းနှီးမြှုပ်နှံတာကိုပါထည့်ထွက်မှာဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီနေ့နိုင်ငံလာတဲ့ရင်းနှီးမြှုပ်နှံမှုအများစုကဒီကာဘောတင်တော်ကြီးကံမောကြီးနဲ့ဆက်ဆက်တဲ့ဟာတွေပေါ့နော်ဒီနောက်ကအောင်ပေါ်ဆောင်မှုကဏ္ဍတွေမှာသူတို့ဟိုဖိတ်ဝင်ဆောင်မှုလည်းဟိုများတယ်သူများနိုင်ငံတွေကြည့်လို့ရှင်လေဒီကဏ္ဍပေါ့နော်ဒီငွေကြေးကဒီပဏာရေးကဏ္ဍနဲ့ financial services ကဏ္ဍတွေနဲ့နောက်တော့ banking ကိုနောက်ကူကလည်းကံမောကြီးနဲ့ပတ်သက်တာတွေမှာများတယ်အကျော်ကန့်ကြည့်ပါလေဒီကလူလာတော့ဒီလိုရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့တော့ကျွန်တော်တို့ဆိုင်တော့ကျွန်တော်တို့အနေနဲ့တို့ရှိရရင်းနှီးမြှုပ်နှံမှုဝင်လာလို့ရှိရင်တော့ကျွန်တော်ဒီမှာဖွင့်လာဖြစ်လာပြီးဖြစ်ပါတိုင်းလာလို့ပြောတယ
်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုမှာနည်းပညာနဲ့ဆက်ဆက်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုမြန်မာနိုင်ငံအနေနဲ့ပုံပြီးဆန္ဒရှိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာကအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်ပြင်ဆင်ထားကြောင်းလည်းဦးအောင်နိုင်ဦးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက္ကသိုလ်2015ဝန်းကျင်လောက်မှာအမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးချောချောမွေ့မွေ့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေကြောင့်စိန်ခေါ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်အောင်စုမှာအစိုးရအပြောင်းအလဲတွေဖြစ်လာတာနဲ့အမျှဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့ရနိုင်တယ်လို့လည်းနိုင်ငံရေးဘောဂဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာမိုးရီကသုံးသပ်ပါဗျာ။
ဟုတ်ပါတယ်ခင်ဗျာဒီမိုကရေစီကအခုလည်းကောင်းဆက်ဆက်ပြီးရတဲ့ဒီစားများတော့အခုရှိတဲ့လိုဆောင်မဟုတ်နိုင်ငံကရေးရစိတ်ဆိုင်ပါဒီလိုဆိုတော့တက်ပူပြီးတော့ဆင်းတစ်ခါရှိပါမယ်လို့ယူဆလို့ရတာအကျဉ်းပြည့်လို့တော့နိုင်ငံရေးပါတီရှုတော့ကရှိရတဲ့နိုင်ငံဈေးမူဝါဒနဲ့ကခတ်တည်တဲ့အမှုစားလို့ဆက်ဟောပါတီအနေနဲ့ဒီမိုကရေစီတွေကတော့နိုင်ငံကရေးရအောင်စုံလင်ထားပေမဲ့ဆက်လာတဲ့ကတိကအဖွဲ့အစည်းကစဉ်းစားနေနိုင်ငံဈေးမူဝါဒပါတီရဲ့ဒီဝါဒနဲ့ဖက်တူကြနေမှာကြာပါဘူးဒီချက်တစ်ခုကဒီမဲ့အမေရိကန်နဲ့ဆက်ဆံရေးအတွက်ဒီလိုဆက်ပြီးပြန်လာနေလို့ဆိုရင်ဒီ politics အရအမေရိကန်နိုင်ငံကိုခိုင်းတဲ့ပြည်စိမ်းသာလာနေလို့ဒီစားတယ်ပေါ့
ABC SSC ကြာတာပတိနေဆွေးနွေးပွဲမှာသဘာဝပတ်ဝန်းကျင်ကိစ္စကာဝယ်ဆေးကိစ္စကမ္ဘာစီးပွားရေးနဲ့ဒေသတွင်းပထဝီနိုင်ငံရေးအခြေအနေတွေအဓိကဆွေးနွေးခဲ့ပါတယ်မြန်မာအစိုးရဘက်ကတော့အမေရိကန်မြန်မာဆက်ဆံရေးပူခိုင်မာဖို့နဲ့ပြည်ဖြူမြဲစွန့်ရင်အများဆုံးပြောင်းလဲအသုံးချရေးကိုဆွေးနွေးခဲ့ကြပါတယ်ABC SSC ကြာတာပတိနေအစည်းအဝေးကို ကမ္ဘာပံအကြီးအကျယ်ရှိ၍စီးပွားရေးပညာရှင်တွေအာဆီယံနိုင်ငံတွေနဲ့အမေရိကန်ရေတပ်ပစိဖိတ်ရေအားကုတ်ကရေးအကြီးအကဲလူအီချစ်ပလီတို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်ကတော့စော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုလိုက်တဲ့ကိစ္စအပေါ်အမေရိကန်နိုင်ငံသားမြန်မာတွေကြားမှာသဘောထားအမြင်မျိုးမျိုးနဲ့သုံးသပ်ရှုမြင်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လူ၅ဦးတည်ဆုံခဲ့ရတဲ့အမေရိကန်လွှတ်တော်အဆောက်အုံကိုသမ္မတဒေါ်နယ်ထရန့်ထောက်ခံသူတွေဝင်းအောင်စီးနင်းခဲ့တဲ့ဇန်နဝါရီ6ရက်ဖြစ်ရမှာသမ္မတထရန့်ကလှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီမိုကရက်တီကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုခဲ့တာပါ။သမ္မတထရန့်ကိုတရားစွဲဆိုတင်တယ်လို့မြင်သူကတော့အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားအရေးကူညီလှုပ်ရှားသူဒေါက်တာရိုဒင်းကဖြစ်ပါတယ်
။ကျွန်တော်ကိုယ်ပိုင်သုံးသပ်ချက်ရတော့ဆွဲတင်တယ်။နိုင်ငံတော်တစ်ခုလုံးရဲ့အဓိကနေရာကျတဲ့လွှတ်တော်အဆောက်အုံကြီးပေါ့နော်။အဲ့ဒါကိုလူထုကနေအုံကြွပြီးတော့သွားပြီးတော့တိမ့်ပိုက်တဲ့သဘောမျိုးဖြစ်တယ်။အဲ့ဒါကိုအဓိကလှုပ်ဆော်တာကတော့ဒီသမရဖြစ်တယ်။ဒါကြောင့်စူပူအောင်ချော့မှုကိုအပအမြောက်ပြုတဲ့အမှုကိုသမရကျူးလွန်တယ်လို့ကျွန်တော်သုံးသပ်တယ်။အဲဒါကြောင့်အခု impeachment ပေါ့နော်တရားစွဲဆိုတဲ့ကိစ္စကမှန်ကန်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။နေဗာဒါပြည်နယ်လတ်စ်ဘေဂတ်စ်မြို့ကဆူရှီလုပ်ငန်းရှင်ဦးဆန်နီကတော့သမရထရန့်ကိုတရားစွဲဆိုကြတဲ့ကိစ္စအပေါ်သဘောမတူပါဘူး
။သူကတော့အမေရိကနံပါတ်1ဖြစ်ရေးဆိုပြီးတော့သူကအဓိကဥတီဗီလုတ်ခဲ့တာ哦။လုတ်ခဲ့ပြီးတော့နောက်ဟိုလှုပ်လှုပ်တော့အကုန်လုံးကဝင်ပြီးတော့စီးတာတွေဘာတွေညာတွေကတော့ဒါတွေကတော့ကျွန်တော်မြင်တာသူနဲ့လဲဓာတ်ရိုက်တော့မပတ်သက်ဘူးထင်ပါတယ်သူရဲ့အာပေးအမြောက်ပြုပါပါရင်လဲပါမှာပေါ့နောက်တစ်ခုကဟိုအမေရိကနဲ့ရှင်လာတဲ့တရုတ်နဲ့အမေရိကမှာသူကအမေရိကဘက်ကလုံးဝယက်တီပြီးတော့ပြန်ပြီးတော့ခုခံပေးတာဘာညာဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ဒီအချက်ကိုတအားသဘောကျပါတယ်နောက်တစ်ခုက border line တွေကိုသူကတိုင်းဆောက်ဖို့လိုပါတော့ညာတို့အဲ့ဒါတွေကလည်းတော်တော်ကောင်းတဲ့ကိစ္စတွေသူစီးပွားရေးနဲ့ပတ်သက်ပြီးတော့ဥမော့လာတာပါညာဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူကြီးကောင်းတာတွေကိုအများကြီးလုပ်ခဲ့တာဖြစ်တဲ့အတွက်တရားစွဲတာကိုတော့ကျွန်တော်အနေနဲ့သိတဘောမချပါဘူးခင်ဗျာ
သမရထရန့်ကိုတရားစွဲဆိုဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့မြင်သူကတော့နယူးယောက်မြို့မှာနေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်သူကိုမမောင်ကျော်ပါလွှ
တ်တော်ဘက်ကိုသွားမယ်ဒီလူကြီးပေါ်မှာသူပြောတဲ့စကားကတော့ဒါမီးလောင်ကလေပင့်တဲ့သဘောမျိုးတွေးထိုးတဲ့သဘောမျိုးပါတယ်လို့တော့ကျွန်တော်ကသတ်မှတ်ပါတယ်။အခုလိုသူ့တရားစွဲရဲ့ကိစ္စကတော့ဒါဥပဒေကဟိုဘက်ကတုံ့ပြန်တာတော့မှန်ပါတယ်။သူ့အမေရိကန်ဒီမိုကရေစီကိုဒီလိုချင်းချောက်လို့မရဘူးဆိုတော့လေတကဘာလုံးကိုပြကျင်တဲ့သဘောလို့ကျွန်တော်ထင်တယ်။ဒါကြောင့်မလို့ဟိုဘက်က Republican တွေပါတချို့ပါထောက်ခံတဲ့သဘောရှိတယ်လေ။ဒီမိုကရေစီတွက်ထားသလို1 2 3အဲ့လိုတစ်ခုပြီးတစ်ခုလောလောဆယ်ကူပြီးမယ်လို့တော့ကျွန်တော်မထင်ရဘူး။ဟိုတမရောလုံးလုံးဖယ်ရှားတဲ့အထင်ကြီးတော့သူတို့အောင်မြင်မယ်လို့တော့ကျွန်တော်မထင်ပါဘူး။နောက်ပိုင်းမှာသူတို့ညှိမှာပေါ့။အမေရိကန်ပြည်အောင်သူရုပ်ပြခြင်းမျက်မဖြစ်အောင်သူတို့ဒါသူတို့ဒီလိုပဲအမြန်းတမ်းထိန်းနေကြပဲဆို။အဲ့တော့ဒီကိစ္စကြီးအကြီးကျယ်ဖြစ်လာတဲ့အခါမှာသူတို့တချို့နိုင်ငံကြီးကိစ္စတွေအပြီးလုံးမှာဗျ။ဥပမာနောက်အစိုးရတက်လာတဲ့အခါမှာဘတ်ဂျက်တို့ပါလို့ဟာမျိုးမှာသဘောတူညီရရဖို့တို့ပါလို့ပဲ။အဲ့ဒါမျိုးတွေအတွက်ပါရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်နေသလိုနောက်တစ်ခါထရန့်ရဲ့နိုင်ငံကြီးဂိုင်းကိုအမေရိကန်ပြည်အောင်သူရဲ့သမိုင်းထဲမှာနိုင်ငံရေးကိစ္စတွေမှာဝင်ပြီးတော့မရှုံနိုင်အောင်တခါလဲပတ်လောက်သားလောက်ဆုံးမလိုက်တာလည်းဖြစ်နေ
လုံထုံးလုံနေရအောက်လွတ်တော်ရဲ့တရားစွဲဆိုမှုကိုအထက်လွတ်တော်ကဆက်လက်ကြားနာစစ်ဆေးပြီးအပြည့်ရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းစဉ်ဟာဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းကုန်ဆုံးပြီးချိန်မှာမှအထက်လွတ်တော်ကြားနာမှုတွေဖြစ်လာနိုင်တာမို့သမ္မတထရန့်ကိုထိရောက်တဲ့အရေးယူမှုမျိုးလုပ်နိုင်ပါမလားဆိုတာအမေရိကန်နိုင်ငံရေးသုံးသပ်သူတွေကြားမှာမေးခွန်းထုတ်နေကြပါတယ်2019ဒီဇင်ဘာ18ရက်နေ့တုန်းကလည်းသမရထွန့်ကိုအောက်တိုတော်ကတရားစွဲဆိုခဲ့ကြပြီးသမရရာဒူးကနေဖေရှားရေးမအောင်မြင်ခဲ့ကြပါဘူးအခုတခါ2020ခုဇန်နဝါရီ13ရက်နေ့မှာသမရထွန့်ကိုဒုတိယအကြိမ်တရားစွဲဆိုတာကြောင့်အမေရိကန်သမရသမိုင်းမှာသူဟာဒီလိုနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဦးဆုံးသမရဖြစ်လာပါတယ်ခင်ဗျာ
VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မှာပြတ်ကောက်နှုတ်တင်ပြပေးသွားပါမယ် Connectivity Gaining Greater Currency and India Bangladesh Relations ဆက်နွယ်ဆောင်ရွက်မှုတွေကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်ဆက်ဆံရေးတိုးတက်အောင်မြင်မှုတွေရလာနေဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာဆောင်းပါးရှင် Rajeshwari Pali Raja Gopalan Yidara Sama Gu Chano Omnya Duga Tempya Pichamare Tigre Dizemala Dwayne Enya Wunijo Narendra Modi Ne Bangladesh Wunijo Sheikh Hasinaruye Online Te Disunuwe Dwayne Kanu Kalanja De Pichere Enya Myama Thayin Tomwe Zayin Amyalan Simangin Bo Bangladesh Soa Baga Seyuen Zamu Piyata Gebi Kongtoye Mahabiyuwa Ne Dita Dwayne Sanwe Mu Acho Jezu Rego Nanayangan Salong Yashi Zema Pichete Lo Asachi Jidara Bare Tobi Mele, Covid Kala Naumai Ma, Dilo Yenimuna Murigo, Account Poyama, Sibaye Kamuri, Belo Shimle Surau, Saujia Omelo Sovare, Eniam Yama, Tain Tonanga, Wibi Lama di Sauy Simangiha, Natanakunema Satin Popoagabi, Enianangan Moe Muani, Bakango Satabi, Tainangan Mesa Muti, Kilometa, Taun Tono, Chawa Chose, Shiliama Pedelo Popiatavare, Bangladesh Nangaha, Dida Rensa Mukunya de Pede. Bangladesh, Bhutan, India, Nepal, Sadoi, BBIN, Lankonya Kisari Gule, Nanangan take the Sunuma Suniga Jadalu, Bangladesh Nangani, Tong Ashane, Shita Ashane Nangu, Satwa Nambu, India, Myama, Tain, Tomwiza, and Mianan Simangule, take the Sunuma Saving Lamu Piagelu, Sama Majita Tavare, BBIN, Lankonya, India, Myama, Tain, Tomwiza, and Mianan Simangu, Nakusaloha, Bangladesh, India, Nanangan's Longo, Sibaye, Nineo, Mahabu Ayaba, Tomwinzi, Melusuare, တုံးနိုင်ငံအမြန်လမ်းမကြီးဟာအိန္ဒိယနိုင်ငံအနေနဲ့လစ်လူရှိတာကြတဲ့သူ့ရဲ့အရှိမြောက်ဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့အာဆီယံနိုင်ငံတွေကသွားမဲ့ဂိတ်ကားကြီးလည်းဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဒေါက်တာ ကီလိုမီတာ136ရှည်လျားတဲ့တမူးမိုးရီကလေးဝလမ်းပိုင်းအစင်မြင့်တဲ့ရေလိုပေါ်ပြထားပါတယ်။သုံးမင်းဆိုင်အမြန်လမ်းစီမံကိန်းနဲ့ဒေသတွင်းလေးနိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်တဲ့ ချေကန်အဆောက်အဦတိဆောက်ရေးနဲ့ပတ်သက်လို့အိန္ဒိယဟာနာမည်ကောင်းရလာတဲ့နိုင်ငံမဟုတ်ဘူးလို့ဆောင်းပါးရှင်ကဆိုပါတယ်။ကိုဗစ် 19အလွန်ကာလမှာထဲဝင်သုံးစွဲနိုင်မဲ့ငွေကြေးအရေးမြစ်တွေလည်းရှားပါးလာနိုင်ခြင်းရှိတာမို့ဒီစီမံကိန်းနေ့ပြီးမြောက်အောင်မြင်နိုင်မှုထပ်ပြီးတော့ကြံ့ကြပွဲရရှိနေတယ်လို့ဆောင်းပါးရှင်ကရေးသားတာပါတယ်။အပြည့်စုံရော
VOA American Tanya Radio Net Yomi Lanya Sisinego, American Piranzu, Washington DC, Murogani, Tolin Benevale, American Piranzu, Covid 19 Yoga, Kusep Yan Pamu, Yebo Chene Jow, VOA Radio Net Yotan Sisinego, Yai Pongzan Pian Tolin Benevale, Radio Sisinego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, T. Chene Mabe, Tolin Benevale, Yomi Lanya Sisinego, Nizin, Nya Kunanaigani, Kunanai Gueti, Bowman set be tolling Benivale, VOA tolling the Dego, Radio Net, Joru Slano Obien, VOA Facebook Samyana Male, Nasin Chishu Nanyabarakna.
Mingla Vashin, a good set hero, a person tolling Benid and Mutumikanago, smart community got in Sepibame. PK Autobala Saliyaniga, the kind in a Tango Munima, you wake up when mess where see only a chain. ဒီခိုင်လက်လက်ကိုင်ဖွဲ့အေအေရဲ့ဖန်စီခေါ်ဆောင်တာခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အေဒီပါတီကတန်ကုန်မြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးဇန်နဝါရီလတရနေ့ကပြန်လည်လွတ်မြောက်လာတဲ့အချိန်အောင်အခုချိန်ထိသူတို့ဘာကြောင့်ဖန်စီခံရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ပြန်လည်လွတ်မြောက်လာတဲ့တန်ကုန်မြို့နယ်ပြည်သူ့လွှတ်တော်အမတ်မန်နီမီမင်းကပြောပါရယ်
There's a path we must choose sometime. Gotta stand up and fight sometime.
ကျမတို့ကျမတို့လက်သေးတာပေါ့နော်အဲ့ဒီဒီကလေးကိုမနိုင်သေးဘူးလို့လောက်တာလားပေါ့နော်ဒီလိုတွေးတယ်ဒါပေမဲ့ကိုရောက်တဲ့အချိန်မှာကျမတို့ကိုအဲ့နောက်ဆုံးကျမတို့နေရာနဲ့နေရာရောက်တဲ့အချိန်မှာအဲ့ဒီပါတောင်ကြီးဟုတ်ကိုပြောသွားပြောတယ်မနိုင်ရဲ့လိုအပ်ချက်အရကျမတို့ကိုခေါ်လိုက်ရတာပါသူပြောတယ်ဒါပေမဲ့ကျမတို့ပြန်လွှတ်လိုက်တဲ့အချိန်မှာကြပြန်တော့လေကျမတို့ကိုဒီမှာငယ်ဆိုလို့ ီသူတို့ဌာနဝရည်ရချက်တမျိုးပြီးတော့မှမြချင်းကြီးကြောင်းသွားတာလားဘလို့လဲအကျွန်တော်အခုတတိတော်တော်စဉ်းစားဆက်သွားတယ်
ဆိုတော့အခုပြန်လို့လာတဲ့တိုင်အောင်ကိုဘာကြောင့်ဖမ်းတယ်လဲဆိုတာမသိရသေးတဲ့သဘောဖြစ်နေတာပေါ့နော်အဲ့ဒီအချိန်တုန်းကရောဒီရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့အချိန်မှာဒီလိုမျိုးကြုံရလိမ့်မယ်လို့တွေးမိခဲ့ဘူးလား
ရွေးကောက်ပွဲမတန်ခင်ကာလတုန်းကတခုခုတော့ဖြစ်လာမယ်လို့တော့မှန်းစတော့ကျွန်တော်အကောင်းဆုံးကိုလည်းတွေးထားတယ်အဆေးဆုံးကိုလည်းတွေးထားတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့လေခံပြည်နယ်ရဲ့အမင်းချမှုတွေကြောင့်ပေါ့နော်ဒီမျိုးစုံတို့တွေးထားတယ်ဒါပေမဲ့ဒီလောက်ထိရှိနေမယ်လို့မထင်ဘူးဒါကြောင့်လဲဆိုတော့ကျွန်တော်တို့ကမင်းကလေးတွေလက်ဖြစ်တယ်ပေါ့နော်ငါတို့ဒီလိုမျိုးတော့မလုံလောက်ပါဘူးဆိုတဲ့အားဖြင့်ကျွန်တော်တို့ကရေုံစီစီနဲ့ကိုအဲ့လိုမျိုးတွေးထားတာရှိတယ်အဲ့တော့ဒီလိုမျိုးဒီလိုဖြစ်လာတာတော့လေကျွန်တော်တို့ကဒီလိုပဲဖြစ်ဖြစ်အစပိုင်းမှာတော့အဆုံးပြေးသေးတယ်ဒီလိုမျိုးလည်းဟိုရောက်တဲ့ချိန်မှာကကျွန်မပြောခဲ့တဲ့အတိုင်းနဲ့နိုင်ငံရေးလိုအပ်ချက်ရခေါ်တယ်ဆိုတော့ order speaking ပြန်ရမယ်လို့ပြောတဲ့ခါကျတော့ဒီလိုလုံးချပြီးတော့ပဲဒီလိုမျိုးကိုပဲဒီကျမလေးကောင်းပဲလို့ပဲဒီကြတာပေါ့
ရောဖန်စီခင်ရတဲ့အချိန်မှာရောကိုယ့်ပေါ်မှာရိုင်းရိုင်းပြပြဆက်ဆန်တာပဲဖြစ်ဖြစ်ဒီနှိမ့်ဆက်ညှက်ပန်းတာမျိုးရောချိန်ရတာရှိလား
စပိုင်းဒီခေါ်တဲ့ခါကျတော့သူတို့ကပါလဲဆိုကျွန်တော်တို့လက်ကိုလာဆွဲပြီးတော့ကျေးမဲ့တုတ်တယ်ပေါ့နော်ကျွန်တော်တို့ကလည်းအဲ့ဒီမျိုးကျန်းကျန်းမတ်မတ်လို့လက်ချက်မဲလို့လိုက်မယ်လို့ဆိုတော့မဟုတ်ဘူးကျွန်တော်တို့ကအချိန်ရမယ်ရပါပြီကညာပြတဲ့နေဆိုပြီးတော့ကျိုးနဲ့အဲ့လိုကျေးတဲ့ကျဲသွားတယ်ကျဲသွားတော့အဲ့ဒီတစ်ခါရောက်တဲ့ညာပါတော့အဲ့ဒီအကွက်ကလေးတွေကမိသားစုတွေစီဆဲချုံဆိုတဲ့ဒီ energy နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေဒီကဘာကြီးကဘာပြောတာလဲဆိုတော့နည်းနည်းပါးပါးရှိတယ်နောက်ကျတော့သူတို့ကျွန်တော်တို့ကလည်းမျက်စိကိုပိတ်ထားတော့မမြင်ရဘူးလိုက်ချင်းတရားကဟန့်လိုက်တယ်ဟန့်လိုက်တဲ့ခါကျတော့သူတို့ပြန်ပိတ်သွားရတဲ့ကောင်းလေးတွေ
โอเคနှစ်လကျော်ကာလမှာရောဒီနေ့စဉ်ဘယ်ရောက်လို့ရောက်နေမှမသိတဲ့အခြေအနေတခုမှာမိသားစုနဲ့လည်းအဆက်အသွယ်မရဘူးလို့ထင်တယ်အဲ့တော့ဘလို့စိတ်ထားပြီးတော့နေ့စဉ်ဖြတ်တန်းနေလဲ
အော်ဒီနေ့ဒီတော့ကျမနဲ့အတူပါသွားတယ်မိသားစုတို့ကလည်းနောက်ကလည်းကျမနဲ့အတူနေရတဲ့အခါကျမတို့ဖိတွေလည်းဖြစ်ပြီးအခါကျတော့ကျမတို့ပြောလို့ဒီတော့အားသေးကြတယ်ပေါ့ကျမတို့အဲ့မှာနေခဲ့ရတဲ့နေရာကလည်းသူတို့ဒီတက်ကျော်ကအစ်မေမျိုးသမီးတွေဖြစ်တဲ့အခါကျတော့သူတို့တော့နေနိုင်သေးတာပဲငါတို့သူတို့လည်းရှိလာတယ်ဆိုတဲ့အကြည့်မျိုးပေါ့နော်နောက်တစ်ချက်ကကျမတို့ရောက်တဲ့အချိန်မှာသူတို့စာအုပ်တွေမှာပေးတယ်ဆိုရင်သူတို့ဘယ်လိုမှလည်းမသိဘူးနော်စာအုပ်တွေဝယ်ပြီးတယ်ဝယ်ပြီးတဲ့အခါကျမတို့အဲစာအုပ်တွေဖတ်တာပေါ့တနေ့ကုန်မတနေ့ကုန်မနေ့တိုင်းကစာအုပ်ဖတ်တယ်လမ်းလျှောက်တယ်အဲ့လိုမျိုးပေါ့နော်ဆက်ခါခါကြတော့လည်းအဲ့လိုမျိုးအတွေ့အကြုံရောက်တာပေါ့ဘာလို့အပြေမှာကမိသားစုကိုယ်ကလည်းခလေးငယ်ငယ်လေးရှိတဲ့အခါကြတော့အဲ့ဒီကိုယ်ပြေရောဂါတွေကလည်းဆိုးနေတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့တွေရဲ့ဆင်းဆင်းပြောနေတဲ့ဟာတွေမှာကြားရတာပေါ့နော်အဲ့ဒီဟာကိုစိတ်တူနေတယ်ပေါ့ခလေးကိုတတိယရတဲ့အခါကျတော့တခါတခါမိခင်ပြင်းနေတော့အဲ့လိုမျိုးစိတ်မကောင်းနေဖြစ်တာပေါ့တော့လည်းပြန်ချက်ပတ်လိုက်ရတယ်အဲ့လိုမျိုးပဲမဖြောက်ဘူးကိုယ့်ကိုယ်ကိုယ်ပဲဒုက္ခပေးရရမှာလေဘာလို့လဲဆိုတော့ချိန်ရင်တော့ပြန်ရမယ်ဆိုတာသူတို့ကပြောလာလို့လည်းဘာလို့လဲဆိုတော့ပြန်ရတော့မိသားစုဝင်ပေးရမယ်ဒါကြောင့်မို့လို့အဲ့ဒါကိုကျမအောင်နေနဲ့တဲ့ပြီးရမယ်ပြန်ပြေးမှသာပြန်မရတာမျိုးဆက်ပြီးတော့နေတော့တာမယ်ချိန်တိုင်းတော့ပြန်ရမှာပဲဆိုတဲ့ဟာမျိုးနဲ့ပဲအားပြင်းပြီးတော့စာအုပ်ချက်အချိန်ကုန်ပေါ့ဒီလိုတွေ
အော်ဒီကာလအတွင်းမှာတော့ကောင်းကောင်းမွန်မွန်ဆက်ဆံနေလို့တော့ပြောလို့ရမှာပေါ့နော်သူတို့ဒီထိန်းသိမ်းထားတဲ့ကာလမှာ
ကောင်းကောင်းမွန်မွန်ဆက်ဆံနေဆိုကျမတို့ပထမအဲ့ဒီကိုရောက်ဆယ်ရက်ကိုကျမတို့တောင်းအောက်မှာထားတယ်အတောင်ဆိုတော့အဲ့ဒီစနေတွေနေတဲ့ဆောင်ပေါ့နော်အမေသမီးတွေနေတဲ့နေရာမှာထားတယ်ဆယ်ရက်လောက်နေပြီးတော့မှပြန်ပြီးတော့အဲ့တောင်ပေါ်တနေရာပေါ့အတူအဲ့နဲ့မနီးမဝေးပေါ့မှာအလုံးစုံတုံးပါလုံးလောက်ရှိနေပေါ့တောင်တက်တဲ့ဟာရောဆိုအဲ့ဒီတောင်ပေါ်မှာသူကပါဆိုသူရဲ့အကျဉ်းဌာနလေပုံစံမျိုးပေါ့နော်အဲ့ဒီနေရာမှာနေရတယ်အဲ့ဒီနေရာမှာဆိုတော့တားလုံးကြီးကာထားတယ်အောက်ကဓွားချမ်းကြီးညဘက်ကလို့ရှိရင်အဲ့လိုတော့ခတ်တယ်အဲ့ချင်းမှာ20ကျော်လောက်နေခဲ့ရတယ
်အဲ့တော့အခုလိုဖန်စီခေါ်ဆောင်ခဲ့ရတဲ့အတွက်ကြောင့်မန္တလေးမိမိအနေနဲ့ဒါလက်ရှိပြည်သူ့လွတ်တော်အမတ်တရားအနေနဲ့ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့ဆိုတာဝင်မပြိုင်လိုက်ရဘူးအခုရွေးကောက်ပွဲကလည်းပြီးသွားခဲ့ပြီပေါ့နော်ဆိုတော့မိသားစုတွေကလည်းဘာမှမသိရတဲ့အနေအထားမျိုးပါလာနေချီပြီးတော့နေခဲ့ရတယ်ဆိုတော့ကိုအတွက်မိသားစုအတွက်ဒီထိခိုက်နေတာမှုတွေကအဓိကဘာတွေဖြစ်သွားလဲ
အဓိကကတော့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ရှိလာတော့ဆိုကလေးလေးကလည်းငြေလဲငြေသေးတယ်အဲ့လိုမိသားစုကလေးကမှလည်းလည်းတော့စိတ်ဆိုင်ရာရတော့ဘာသာကပြန်ရောက်လို့ရှိရင်ကျမကိုလုံးဝပြန်ခံဖြစ်နေတယ်ပုံပေတော့မှလည်းအဝေးကြီးကိုဆုံးသွားရတော့ဘူးအဆန်းကြီးပေါ့နော်အဲ့တော့သူကတော့နည်းနည်းလေးကိုရေးလေးလေးမပြောတော့တာကနည်းနည်းလေးစိတ်ဆိုင်ရာပြတ်သွားတယ်ဆိုခဏမိတယ်နာမိသားစုကလည်းစိတ်ကူတာပေါ့ပြင်းကြီးအဲ့လိုမျိုးဆီတော့တဲ့ခါကိုထောင်ထဲမှာဆိုရင်မပဲထောင်မှာရောက်နေတယ်ဘယ်တော့ကြာရင်တော့လက်မယ်ဆိုတဲ့ဟာမျိုးတွေကအေးရနေကြီးသိနိုင်တယ်လေဒါပေမဲ့ဒီလိုမျိုးခေါ်ထားတဲ့ခါကျတော့လက်မလက်ပါမလားတက်ပြလိုက်ပြီလားဘယ်လိုပုံစံမျိုးလဲဆိုတဲ့ဟာမျိုးသူတို့ရဲ့စိတ်ဆိတ်ရေးကူတာမှုတွေနောက်ပြီးတော့ဆုံးချုံတာပေါ့မဲဆန္ဒနဲ့အနေနဲ့လည်းကိုယ်ကလည်းမရှိရနနာကျော်ကာလအရောက်တာတီတူကြီးဖြစ်ခဲ့တယ်နောက်ပြီးမဲဆန္ဒနဲ့တီတူကြီးရဲ့စောက်စိတ်တွေရောတော်လည်းမှုတွေရောဟိုအဲ့ဒါတွေကတော့ကြည့်ကြိုက်တယ်တောက်တရားတွေပို့ပြီးတော့ညားသွားတာပေါ့ဟုတ
်အတိကကတော့ဆွဆွပြောသလိုပေါ့နိုင်ငံရေးအရာမှလည်းဒါလူတွေကိုစိတ်ပိုင်းဆိုင်ရာအရာကြောက်စိတ်ဖန်တီးလိုက်သလိုဖြစ်သွားတာပေါ့လေ
ဟုတ်တယ်ဟုတ်ကဲ
့ကျတော့ကိုရိုင်းကိုအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့နိုင်ငံရေးကိုအလုပ်ဖို့အတွက်ကြောက်သွားတာမျိုးဆက်ပြီးတော့မလုပ်ချင်တော့ဘူးဆိုတာမျိုးရောဖြစ်မိလားရှေ့ဆက်ဘာလုပ်သွားမလဲ
။ဟိုကတော့မလုံးလို့တော့မဖြစ်တော့ဘူး။ဘာကြောင့်လဲဆိုတော့လက်ပို့ပြီးတော့တောင်မှတောင်ဝင်ကြီးပြရတယ်ခံစားရတယ်။လုံးဝမကပို့ပြီးတော့တမောက်ရယ်ခံရတယ်ပို့ပြီးဖုန်ကြရမယ်။သူများတကာဒီနေတဲ့ပို့ပို့ပြီးတော့ဖုန်ကြရမယ်အနေထားမှာရှိတယ်နဲ့ခံရ။ဒီပြန်လဲဖြူကြရမယ်။ဒီလိုပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးနောက်ပြီးတော့ရေချီမှုဒီဆောင်ရေးအတိုင်းမှာရောမအခြေကျတဲ့ကြာယူပြီးတော့ကိုကူကြရမယ်အဲ့တော့ကျမတို့ကမလုပ်တဲ့နေကြီးဟုတ်ကဲ့ကျမတို့ကဒီလိုဖြစ်လို့မလုပ်တော့ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးသွားမယ်အမေကလည်းပို့ပြီးဆိုးသွားမယ်ဆိုတော့ကျမတို့ကိုကြည့်ပြီးတော့ကျမတို့တို့ကြည့်ကြရအောင်သူတို့ကမှဒီကဒီလိုဖြစ်ဖို့မလုပ်တော့ဘူးပေါ့နော်ကျမတို့ကအဲ့လိုဖြစ်မှာကိုဖုံးနေတာကျမတို့ကပြောရလို့ရှိရင်ကျမတို့ဒီဘက်တော်နိုင်ငံရေးလမ်းကြောင်းဘုံကြောင်းနဲ့ဘက်တော်ကနေပြီးတော့အထက်မှာဒါကိုယ်ရည်ဒီရည်လွယ်စပ်ပြီးရာရီအပေါ်မှာကျမတို့ကငင်းငင်းကြဲနဲ့တွားနေတယ်။ဒီနိုင်ငံကလူတွေဒီလိုမျိုးလုပ်တယ်ဆိုတော့အမှန်တကယ်တော့ဘယ်လိုမှမလုပ်သင့်တဲ့ကိစ္စပေါ့နော်။ဒီကနိုင်ငံကြီးကိုနိုင်ငံကြီးလေးရနဲ့ဖြည့်ချင်းလာတဲ့အကောင်းဆုံးဖြစ်တယ်။နောက်ထပ်လည်းဒီလိုမှလည်းအဲ့လိုပုံစံမျိုးတွေမလုပ်ဖို့ပေါ့နော်။ကျမတို့ကတော့ဒါပန်းချစင်ပါတယ်ပေါ့နော်။ခုနလက်ခံနိုင်တယ်မှာလည်းကျမတို့ကိုခေါ်သွားပြီးတဲ့နောက်ပိုင်းမှာပြည်သူတွေကိုလည်းတောက်လန်သွားတဲ့အရှိတယ်။ဒီလိုမျိုးငယ်ဆုံးချင်တဲ့လူဖြစ်ခဲ့ရမှာမှာကြီးရနေပြီးတော့ဒီကိုယ်ကလေး၃လောက်ကိုတော့မှဒီလိုမျိုးလုပ်ပါရဲဆိုတဲ့အမျိုးတွေပေါ်မှာကိုယ်ရင်ကျင်လာပြီးတော့သူတို့တွေမလုပ်ဖြစ်မှာကိုသိနေတယ်။ဆန္ဒရတော့လုပ်စီစဉ်နေတဲ့ဘာပဲဖြစ်ဖြစ်နောက်တစ်ခုကဒီလိုမျိုးကြည့်ကြည့်ကိုယ်ချုပ်ကကိုယ်ကလေးတွေပဲဒီလိုမျိုးလုပ်တယ်ပေါ့နော်။ဆန္ဒရအခွက်ကလူတွေလုပ်တယ်နဲ့မကြားဘူးပေါ့နော်။ဒီပေါ်မှာလည်းလုံးဝအဆင်မပြေဘူးအဲ့လိုမျိုးမလုပ်စီစဉ်ဘူးပေါ့နော်။ဘာလို့လဲဆိုတော့ကျမတို့ကလက်နဲ့လက်တွဲနေတဲ့အဖွဲ့လည်းမဟုတ်ဘူး။ဒီနည်းကြမ်းကြမ်းနဲ့တကယ့်ကိုနိုင်ငံရေးယုံကြည်ချက်ကြောင့်ဒီလိုဒီကအပေါ်မှာနင်းနင်းကြမ်းကြမ်းနဲ့ကိုလိုချင်တဲ့အရာတွေကိုတောင်းဆိုပြီးတော့တွားနေတဲ့နိုင်ငံရေးပါတီတစ်ခုပဲဖြစ်တယ်ပေါ့နော်အဲဒါကမလို့ကြည့်ချင်ပါဘူးလို့အဲ့ဒါမျိုးတွေပေါ့
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်အခုလိုလုပ်ရမျိုးကဘယ်လောက်ထိအနောက်ဆက်ဖြစ်စေသလဲပြိပက္ခတွေအဆုံးသတ်ဖို့ငြိမ်းချမ်းမှုကဘယ်လောက်ထိအရေးကြီးနေပါလဲရှင
်ဘူးလိုမျိုးလည်းရတယ်ဘယ်လောက်ထိကြီးကြပ်လဲဆိုကျွန်တော်တို့အများကြီးယုံကြည်မှုတွေကြီးကြပ်သွားတာပဲကျွန်တော်တို့ဘာသာတော့အတော်တရားတွေပို့ပြီးတော့ကြီးမားလာသေးတယ်ပို့ပြီးတော့ငြိမ်းချမ်းမှုတွေကိုပြုပြင်စီတယ်အခုလိုမျိုးလည်းရတယ်လေဒါကြောင့်ဒီလိုလည်းမျိုးတွေကိုတော့ပြုပြင်စီမှမလို့ဒီကမှာဟုတ်တော့နော်နောက်တစ်ချက်ကဒီကြောင်ရလဲအင်ဒမအရေးကြီးပါတယ်လို့ကျမတို့နိုင်ငံမှာကဒီကြောင်ရလဲမပေါင်းတောက်တယ်ကြော်ပြီးလို့ပြောရမှာပေါ့နော်အဲကျမတို့ကမမီဘူးပြောရရင်ကျမတို့လက်ခဲ့တဲ့အရာတွေလည်းမဟုတ်ဘူးကျမတို့အခုသက်တမ်းပေါ့ကျမတို့ဒီအသက်30ကျော်ပြီ30တမီကျော်ရပြီအခုတတိဒီကိစ္စအရာမြင်းကျန်းနိုင်သေးဘူးမြင်းကျန်းနိုင်တော့ပါဖြစ်လို့ကျမတို့ပြည်ပြည်တွေဒီစာရင်ဖြစ်တယ်ကျမတို့ပြည်ပြည်တွေပဲသိဆိုင်နေမှာစုံစမ်းရတယ်အကောင်လို့ကတော့မြန်မာနိုင်ငံကိုကောင်တယ်ပေါ့ဒီကနေ့တော့ရင်းချမှုတွေဒီမှာဒီဆောက်ကြပြီးတော့ငွေငန်းကြမ်းနဲ့ကျမတို့ရဲ့နိုင်ငံကိုဆောက်သွားတာကိုပဲကျွန်တော်တို့ပြင်ချင်ပါတယ်လို့
ပြောခုရွေးကောက်ပွဲမှာဝင်မပြိုင်လိုက်ရဘူးဆိုတော့ဘာဆက်လုပ်ဖို့စဉ်းစားထားပါလဲရှင
့်ဟုတ်ပါဘူးသိနေတာကတော့ကျမတတ်မှန်ဆုံးဒီကားစီးတဲ့ဖြီးပြီးတယ်စနေနေ့ဖြီးပြီးတဲ့ခါကျတော့အမကြီးကိုလည်းအချိန်ပေးနေတယ်ကျွန်တော်ကိုညွှန်နေတဲ့ပေါ့နော်အဲ့ဒါကျမရဲ့ဒီလွတ်တော်ကိုကျတဲ့တန်းဟာဒီဇန်နဝါရီကကုန်လို့ရှိလို့ရှိရင်ပြီးပြီပေါ့နော်၅နှစ်ပြီပေါ့နော်အဲ့ဒီကြည့်ရဲ့လွတ်တော်ကိုကျလည်းဖြစ်ပြီးလို့ရှိရင်မဖြစ်ဘူးဖြစ်ပြီးကျမနိုင်ငံကြီးကလွတ်တော်မှတ်ချက်မှလုပ်လို့ရတာမဟုတ်ပါဘူးပေါ့နော်ကျမတို့ညာရီလုပ်ကြရဲဖြစ်ရင်ဒီကောင်းဆောင်ကနေပြီးတော့ကျမတို့လုပ်လို့ရရှိတယ်နောက်ပြီးကျမရဲ့ meeting party ရဲ့ party တောင်းဝင်နေလဲရှိသေးတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ party တောင်းဝင်နေတဲ့မှာကျမတို့လုပ်မယ်လိုအပ်ချက်လေးတွေကိုပြည်တော်ပေးမယ်ဒီကောင်းဆောင်လည်းအချိန်ပေးရမယ့်ဟာရှိတယ်ကတော့ဒီမှာပါတယ်မှာသူကတော့အချင်းညားပြီးတော့ဆက်လုပ်မှာပဲ
2019 American Queen Season မှာတော့ Dr. Martin Luther King Jr. ရဲ့ပြည်သူ့အခွင့်အရေးလှူရှာမှုအကြောင်းတင်ပြပေးပါမယ်။ဇန်နဝါရီလ15ရက်နေ့က Dr. King ရဲ့မွေးနေ့ဖြစ်ပေမဲ့ဇန်နဝါရီလ1ရက်ပတ်တနင်္လာနေ့ကို Martin Luther King Jr. မွေးနေ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်။ Dr. King ရဲ့ပြည်သူ့အခွင့်အရေးလှူရှာဆောင်ရွက်မှုနဲ့သူ့အကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှူရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နဲ့ပြစ်ခတ်လုကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ဂျက်ဆီ ဂျက်ဆန်ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power.and justice သ
ူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲ့ဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ
They came toward us, beating us with nightsticks, tramping us with horses. We listened to tear gas.
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါတယ်။တေပြီလို့တောင်ထင်လိုက်မိပါတယ
်။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆူဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil
နေပေကွင်းရင်းဆိုခံရတာလူညုံရေးရဲတွေရဲ့ရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီနင်းပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နဲ့ခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပီနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့ဂျွန်လူးဝစ်ကပြောပါတယ
်။ Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Stellenbosch to my
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ဂျွန်ဘာမမပူနဲ့ဆယ်မာကနေမန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ဂျက်ဆီ ဂျက်ဆန်ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်။
Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration, and legislation. He believed
the Yahoo ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြနိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်အတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one dayThis nation will
ဒီနေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန် DC ကအမျိုးသားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်နယူးယောက်တိုင်းစ်သတင်းတောက်အောက်ကောဝဲလ်ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind and what he wanted to talk to me about was what he called
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းသားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်လျောမချင်း အစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကလေးကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အချိန်လေးပြောင်းလဲခဲ့ပေမဲ့လည်းမာတင်လူးသာကင်းရဲ့ငြင်းငန်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ။ဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်။ My grandfather had a dream that his four little children will not
ဆမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီယိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုပ်ကြံမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရဲ့အတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ
်ဘုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်မျိုးတက်ပါNational မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပေမဲ့အချိန်နဲ့ကိုက်ပြီးဆောင်ရွက်ရတဲ့သုတေသနလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသုတေသနတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်ဂါဂျူစူဇန်ရဲ့အတွက်ရဟတ်ရင်တစင်းနဲ့ဂျိုဘော်သွားဆက်ရုပ်လွှတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျူရုဆိုင်ရာနည်းပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြချိုးစူဇန်ရေးကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနအီကိုမိုင်မောင်းသိမ်းနဲ့ချီးပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေအနာကိုအရောက်သွားပြီးနေရဲ့လေးရုအပူချိန်ဘာကြောင့်အရန်များနေရတယ်။တန်လိုက်မှုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တေသနာတွေလုံနိုင်ခဲ့ကြတယ်လို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒါသင်ကပြောပါတယ
်။ဒီအမြင့်နဲ့ပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်။ဒါပေမဲ့နေရဲ့လေဒုကအပူချိန်က4သန်းလောက်ရှိတယ်။စင်တီဂရိတ်4သန်းလား။အဲ့တော့မြေမြင့်နဲ့ပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသုတေသနပညာရှင်တွေကသိချင်ကြတယ်။အဲ့တော့နေရှိကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျိုတူတစ်ခုကနေအနာကိုမိုင်၄၅တန်းလောက်အတွင်ရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်။သူကဓာတ်ပုံရိုက်ပြီးနေမျက်နှာပြင်ရဲ့အပေါ်မှာနေရဲ့လေတူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်။သူတေသနာလုပ်ပါတယ်
။ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘယ်လိုအခက်အခဲတွေကိုကြောဖြတ်ရပါသလဲ
။ဒီနေမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်။အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှပဲရိုက်လို့ရတယ်။နေကြတာလည်းခဏ誒အဲ့တော့သူတေသနာလုပ်ဖို့ကမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုဒုကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနီးဆုံးရအောင်သွားပြီးနေကိုဂျိုဒုမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒုရဲ့ကင်မရာရှေ့ကနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ့ solar storm တွေသူတေချာရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူဟာချင်းအကြောင်းပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွားဟိုက်ဒရိုဂျင်တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတော့ဟိုအနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်အပိုင်းဖြစ်သွားတယ်ကွဲသွားတယ်ပေါ့နော် plasma ပေါ့နော်ကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရန်မြင့်တယ်အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင်ပရိုတွန်နဲ့နျူထရွန်ဖြစ်တဲ့အတွက်သူကသူ့မှာလျှက်စစ်တက်မရှိဘူး။ကွဲသွားတဲ့အခါကျတော့လျှက်စစ်တက်ဖြစ်သွားပြီ။သူကအဖိုးအမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်တန်လိုက်မုန်တိုင်းတွေဖြစ်တာ။အဲ့ကြောင့်ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တေးချပို့ပြီးတိလာပါတယ်ဒီနှစ်ထင်မှာ
တောက်ကြကျူစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြကျူကဟိုကဘာပေါ်မှာလည်းအသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြကျူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြကျူကိုလွှမ်းထားတဲ့ဟာကသူ့ရဲ့ကျူရဲ့လေတုထဲမှာဟိုဆัลဖူရစ်အက်ဆစ်အဲ့ဒါအများဆုံးပါပဲဒါပေမဲ့ဒီမှာပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH 3လို့ခေါ်တဲ့ phosphorus နဲ့ hydrogen တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ်အဲ့ဒါ ammonia လို့ဟာမျိုးပေါ့နော်သူကဘာလဲဆိုလို့ရှိရင်ဒီတောက်ကြကျူပေါ်မှာ DR ကိုသွားတွေ့တဲ့အတွက်တောက်ကြကျူပေါ်မှာတက်ရှိသရွာရှိနိုင်သလားဆိုတဲ့ဟာဦးသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစာပြူလေးတစ်ခုရတယ်ပေါ့နော်ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးဆိုရှိတယ်သူက bacteria တစ်မျိုးပါ bacteria ကကျွန်တော်ရှိလူသားဆိုရှင် oxygen ရှိမှာအရှင်နေနော်ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ bacteria ကြတော့ oxygen မလိုပဲနဲ့သူကသက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောင်ကြကြိုးပေါ်မှာသက်ရှိသရဝနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ်
သက်ရှိသရဝတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကအုတ်ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ်
။ဂျပန်နိုင်ငံကလွတ်လိုက်တဲ့ဒုံးပြန်ရဲ့နောက်အမေရိကန်နိုင်ငံလွတ်လိုက်တဲ့ဒုံးပြန်ရဲ့ဥရောပလွတ်လိုက်တဲ့ဒီဒုံးပြန်ရဲ့သူတို့အုတ်ကာပြန်တွေပေါ်ဆင်းကြပါတယ်။နော်နေဆက်ကြဝလာအတွင်းမှာရှိတဲ့အုတ်ကာပြန်တွေကတောင်းနဲ့သိမ်းနဲ့ချီပြီးရှိပါတယ်။အဲ့ဒီထဲမှာပေါ့နော်ဒီအုတ်ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ပြည့်တဲ့ဆက်ပါလဲဆိုဥက္ကပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအခုကပါလဲဆိုလို့ရှိရင်ဒီတုံးပြန်နဲ့ဥက္ကပြန်တွားနေတဲ့ဒီပြန်နေတဲ့တဏ္ဍာရုံမိုင်းသိမ်းနဲ့ချီပြီးပြန်နေတဲ့ဥက္ကပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြည့်အဲ့ဒီဥက္ကပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ်းပြီးတော့မှကဘာဦးပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိသရွာတွေကဘယ်ကနေပေါ်လာလဲတခုဖြစ်နိုင်တာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကြလို့ရှိရင်ဒီဥက္ကာပြန်နေပြီးတော့များတက်ရှိတွေများတည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ပြီရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ရှိရင်ဥက္ကာပြန်တွေကဒီကဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသရွာတွေများရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်ပါတယ်။အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲ။ဥက္ကာပြန်နေပြီးတော့ဗျာတက်ရှိသရွာတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသူတေသနာလုပ်ကြတာဖြစ်ပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။နစ်စင်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာအထိမ်းအမှတ်နေ့အဖြစ်အမှတ်တရဂုဏ်ပြုကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းအယ်ဘာမာပြည်နယ်ကဘက်ပတစ်နှစ်ချင်းခရီးယန်သင်းအုပ်ဆရာဒေါက်တာကင်းဟာအကြမ်းမဖက်တဲ့နီးနဲ့လူမှုပြုပြင်ပြောင်းလဲရေးအတွက်အမေရိကန်စီဘယ်ရိုက်ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒေါက်တာကင်းရဲ့အကြီးမားဆုံးအောင်မြင်မှုကတော့အလုအကန်ရှာပွေရာမှာခွဲခြားဆက်ဆံခံရတာတွေပဲဖြစ်ပြီးအများပြည်သူပိုင်တဲ့နေရာတွေမှာခွဲခြားမှုတွေမလုပ်ဖို့တားမြစ်တဲ့1964ခုနှစ်ပြည်သူ့အခွင့်အရေး Civil Rights Act ဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေပြဋ္ဌာန်းနိုင်ရေးဆောင်ကျဉ်းနိုင်ခဲ့တာဖြစ်ပါတယ်ဒီအောင်မြင်မှုနှစ်ခုစလုံးဟာအမေရိကန်ပြည်ထောင်စုအတွက်တည်းမကပါဘူးတကမ္ဘာလုံးအတွက်ပါအဓိကအကျိုးသက်ရောက်မှုရှိစေခဲ့တာဖြစ်ပါတယ်လူမျိုးရေးခွဲခြားမှုတရားမျှတမှုမရှိတာကိုစန့်ကျင်တဲ့ဒေါက်တာကင်းရဲ့ဒန်းတူညီမျှရေးလှုပ်ရှားမှုတွေဟာနိုင်ငံတကာဥပဒေကြောင်းကတဆင့်ကြိုးပမ်းခဲ့တာမဟုတ်ပါဘူး။ဒါပေမဲ့သူ့ရဲ့ပြောဆိုချက်တွေနဲ့လှုပ်ရှားမှုတွေကကိုလိုနီနယ်ကျဲဝါဒ၊လူဖြူလူမဲခွဲခြားရေးနဲ့လူမျိုးရေးတရားမျှတမှုမရှိတာတွေအပေါ်စန့်ကျင်လှုပ်ရှားနေသူကမ္ဘာတဝန်းကအမျိုးသားနဲ့အမျိုးသမီးတွေအတွေ့အားကျအတူယူစရာဖြစ်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးကာလမှာကမ္ဘာတဝန်းကိုလိုနီနယ်ကျစနစ်အဆုံးတတ်နိုင်ခဲ့ပါတယ်1945နဲ့1960ပြည့်နှစ်အစောပိုင်းကာလတွေအတွင်း ကိုလိုနီလက်အောက်ကလွတ်မြောက်လာတဲ့နိုင်ငံသစ်တွေတိုးလာပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း115အထိနှစ်ဆတိုးခဲ့ပါတယ်အဲ့ဒီတိုးလာတဲ့အဖွဲ့ဝင်သစ်တွေအနက်85ရာခိုင်နှုန်းခန့်ဟာခွဲခြားဆက်ဆံတဲ့ဥပဒေတွေနဲ့တရားမျှတမှုမရှိတဲ့အလေးအကျင့်တွေကြောင့်သူတို့ပြည်သူတွေမကြာခဏဒုက္ခတွေခံစားနေကြရတာဖြစ်ပါတယ်။ဒေါက်တာကင်းရဲ့ငြိမ်းချမ်းတဲ့တော်လှန်ရေးစည်းရုံးလှုပ်ရှားမှုတွေနဲ့ပြည်သူ့အခွင့်အရေးအဥပဒေလမ်းပွင့်အောင်ဓာတ်ရိုက်အကျိုးသက်ရောက်ခဲ့တာတွေဟာဒီအဖွဲ့ဝင်နိုင်ငံသစ်တွေရဲ့ကိုယ်စားလှယ်အများစုအတွေ့အားချအတူယူစရာတွေဖြစ်ခဲ့လို့ပါပဲ။အဲ့ဒီအချိန်ကကုလသမဂ္ဂအဖွဲ့ကြီးဟာပရိပကတွေကိုငြိမ်းချမ်းစွာဖြေရှင်းအဆုံးဖြတ်ပေးမဲ့နှီးနှောဖလှယ်နိုင်တဲ့အဖွဲ့ကြီးအဖြစ်အားကိုးကြပြီးနိုင်ငံသစ်တွေပါဝင်လာခဲ့ကြပြီမဲ့ကမ္ဘာစစ်မှုထုံးကားတဲ့နိုင်ငံကြီးတွေနဲ့သူတို့ရဲ့ဦးစားပေးမှုတွေအကြားအကြီးအကျယ်ခြားနားမှုတွေကိုတိတ်သတိမထားမိခဲ့ကြပါဘူးအဖွဲ့ဝင်သစ်ကိုယ်စားလှယ်အဖွဲ့အစည်းအတွက်လုံလောက်တဲ့အတွက်အခြေတင်ဆွေးနွေးပွဲတွေကျင်းပလူမျိုးရေးခွဲခြားမှုအတွက်တရားမျှတစရိတ်တိုက်ဖျက်ရာမှာစည်းလုံးညီညွတ်ခဲ့ကြပါတယ်ဒါကြောင့်ပုံစံအမျိုးမျိုးနဲ့လူမျိုးရေးခွဲခြားဆက်ဆံမှုအလုံးပယ်ဖြစ်တဲ့နိုင်ငံတကာသဘောတူစာချုပ်ကို1965ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းပြီးရင်လူအခွင့်အရေးမှာအရေးကြီးဆုံးဖြစ်တဲ့ပြည်ညင်စာချုပ်နှစ်ခုကိုလည်း1966ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်ပြည်သူနဲ့နိုင်ငံရေးအခွင့်အရေးသဘောတူစာချုပ်နဲ့ ECOSOC ECOSOC ကစီးပွားရေးနဲ့လူမှုအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်လူမျိုးရေးတန်းတူညီမျှမှုအတွေ့ကဘာတဝမ်းလှုပ်ရှားမှုနဲ့ပတ်သက်ပြီးဒေါက်တာကင်းပြောခဲ့တဲ့ရှာရှာပါပါမိန်ကွန်းတွေအနေနဲ့1964ခုနှစ်ကကဘာငြိမ်းချမ်းရေးနိုဘယ်ဆုလက်ခံတုန်းကပြောခဲ့တဲ့မိန်ကွန်းမှာလူမျိုးရေးအတွေ့လှုပ်ရှားမှုဟာကဘာတဝမ်းအပြားကူးဆက်သလိုအကျယ်ပြန့်ဆုံးလှုပ်ရှားမှုအဖြစ်သမိုင်းတွင်ရေးအောင်ပြန့်နှံ့ခဲ့တယ်လို့တင်စားခဲ့ပါတယ်ကြီးမြတ်တဲ့ပြည်သူလူထုကြီးကမိမိလူမျိုးနဲ့အမိမြေခေါင်းပုံဖြတ်အမျက်ထုတ်ခံရတာတွေအဆုံးသတ်ရေးအတွက်တန်ဋိဌာန်အခိုင်အမာချမှတ်နိုင်ခဲ့ပါတယ်တဲ့အခုကျွန်တော်တို့ဟာလွတ်မြောက်ရေးအတွက်အောင်မြင်မှုတရားကိုမြင်တွေ့ကြရပါပြီလို့ဒေါက်တာမာတင်လူသာကင်းကပြောဆိုခဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးတင်အချင်းချုပ်ကိုတင်ပြပေးပါပါကမ္ဘာတနောကိုဗစ် -19 ကာယရောဂါကြောင့်တေဆုံးရသူဟာတောက်ကြံနေမှာနှစ်တန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ်အခုတေဆုံးရသူနှစ်တန်းကိုအောက်မေ့တတိယတဲ့အနေနဲ့ဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်တရုတ်နိုင်ငံဝူဟန်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှာဒီရောဂါကြောင့်တေဆုံးရသူကနှစ်တန်းဖြစ်သွားခဲ့တာပါ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အလုံးကိုပိတ်ထားတော့မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကတောက်ချန်နေမှာကြေညာလိုက်ပါတယ်ဗြိတိန်နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်ဆစ်ဆေးထားတာကိုပြသမှာဖြစ်တဲ့အပြင်ကိုယ့်အကိုတိကျခွဲနေတဲ့ self quarantine လဲဆယ်ရက်နေရာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလဲပိုးမရှိတာတွေ့ရမှကွာရန်တင်းကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်ဗြိတိန်နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနက်၄နာရီမှာစတင်တက်ရောက်မှာဖြစ်ပါတယ် COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရရေးယူမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးစက်ခံရသူ 33,300 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 2,926 ယောက်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း350အရေးပေါ်ချင်းဝင်ပေးအပ်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းတက်မှာအပူတပြင်းလိုအပ်ချက်တွေရှိနေတဲ့အတွက်အခုလိုဒုတိယအကြိမ်ချင်းငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပြီး IMF ရဲ့အရေးပေါ်အကူအညီပေးအစီအစဉ်ကမြန်မာနိုင်ငံတွင် COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတည်ရောက်မှုတွေကိုရောပါအောင်လုပ်ပေးပြီးအကာအကွယ်မဲ့နေသူတွေအတွက်ပံ့ပိုးနိုင်နိုင်မယ်လို့လည်းပြောပါတယ်။ဆင်းနေတဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဆင်းရဲတာ
This program has come to you from the Voice of America, Washington.